ဟောင်ကောင်ကျောင်းမှာဒီမိုကရေစီရေးတန်းဆိုတဲ့ဆန္ဒပြပွဲတွေမှာလူစုကိုင်းဝင်တွေလိုယူဆရသူရဲ့တိုက်ခိုက်မှုကြောင့်လူပေါင်းဒါဇင်နဲ့ချီကျန်ရရခဲ့ပြီးဒီလိုတိုက်ခိုက်မှုပေါ်မှာစိတ်ဆိုးဒေါသထွက်နေကြပါလေလူမှုကွန်ရက်တွေမှာတွေ့ရတဲ့လက်ကင်ဖုန်းနဲ့ရက်ယူထားတဲ့ဗီဒီယိုထဲမှာတော့တရုတ်လူစုကိုင်းတာရစ်ကလိုဆွဆွဲပြောဆိုနေတဲ့အဖြူရောင်ဝတ်တိုက်ခိုက်သူတွေကဟောင်ကောင်ရဲ့ယထာဘူတာရုံတစ်ခုမှာခီးတယ်တွေကိုပိုက်လုံးတွေဒုတ်တွေနဲ့ရိုက်နှက်ခဲ့ကြတာမှာတက်ဆိုင်သူအားလုံးတီတီငင်ငင်ရှိကြဖို့အမေရိကန်အစိုးရကတိုက်တွန်းထားပြီးအရသားတွေကိုရာဇဝတ်ခိုင်းတာတွေကအုပ်စုဖွဲ့အကြမ်းဖက်တိုက်ခိုက်တာဟာအထူးစိုးရိမ်စရာဖြစ်တယ်လို့ပြောပါတယ်။ဟောင်ကောင်အစိုးရဘက်ကလိုအပ်တယ်လို့ကင်တွဲဆောင်ရွက်ပြီးရာဇဝတ်မှုကျူးလွန်သူတွေကိုအပြစ်ပေးပြီးပြည်အစိုးရကအခိုင်အမာထောက်ခံကြောင်းပြည်အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဟောင်ကောင်ရဲ့ပြည်စင်ရေးကိုပြည်ပကဝန်ရောက်ဆက်ဆံမှုတွေအကြောင်းနဲ့ဆွဆွဲမှုတွေကိုအပြင်းထန်ဆန့်ကျင်ကြောင်းလည်းတရုတ်အစိုးရကပြောဆိုပါတယ်။အကြမ်းဖက်မှုတွေလူပေါင်း54ယောက်ဒဏ်ရာရပြီးသူကတော့စိုးရိမ်ရတဲ့အနေအထားမှာရှိနေပါတယ်။